မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းလောကတွေကသူတွေဖမ်းဆီးစစ်ဆေးခံရပါတယ်။ဒီကနေ့မနေ့ပိုင်းကလည်းမန္တလေးအခြေစိုက် Voice of Myanmar သတင်းဌာနကအက်ဒီတာချုပ်နဲ့သတင်းတော်တဦးကိုအာဏာပိုင်တွေကမေးမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စိုးမင်းကပြောပြပေးပါမယ်ခင်ဗ
ျ။အခုရပိုင်းသတင်းလောကတွေကသူတချို့ကိုဖမ်းဆီးစစ်ဆေးနေတာမှာဒီနေ့လည်းမန္တလေးအခြေစိုက်သတင်းသမားနှစ်ယောက်အဖမ်းခံရပါတယ်။မြန်မာနိုင်ငံသတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနကအယ်ဒီတာချုပ်ကိုနေလင်းလိုလူသိများကြတဲ့ကိုနေမျိုးလင်းနဲ့သတင်းတောက်တဦးကိုအာဏာပိုင်တွေကဒီနေ့မနေ့ကခေါ်ဆောင်သွားတဲ့အကြောင်းကိုနေလင်းရဲ့ဇနီးဖြစ်သူမတ်ဇာနီမန်က VOA ကိုပြောပါတယ်
ပေါ်လာတော့ဟုတ်တယ်ဒါပေမဲ့သူ့ကိုဖမ်းလိုက်တာလားဟိုကဘာလို့လဲဘာမှမသိသေးတဲ့ခါကျတော့လေညီမဟိုသူကတော့ညနေထိညနေကျရင်ပြန်ပို့ပေးမယ်ပေါ့နော်ခဏသူမေးစရာရှိလို့ဒီတိုင်းဆွေးနွေးစရာရှိလို့ဆိုပြီးတော့မှအဲ့လိုမျိုးပဲခေါ်သွားတာဆိုတော့လေညီမကဟိုလိုတော့တိချာမသိသေးဘူးကိုနေလင်းနဲ့လည်းအဆက်အသွယ်လေးလုံးဝမရသေးတော့လေ
ကိုနေလင်းနဲ့အတူသတင်းတောက်တူကိုညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးအာနာပိုင်တွေကပြောဆိုသွားပြီးမဲ့ညနေ6နာရီအထိပြန်မရောက်သေးဘူးလို့မတ်ဇာနီမန်ကပြောပါတယ်ကိုနေလင်းဟာ Voice of Myanmar သတင်းဌာနကိုတီထောင်သူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက်2020ခုနှစ်မတ်လ30ရက်နေ့ကလည်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်သွယ်တဲ့ဆိုပြီးတော့မန္တလေးတိုင်းရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထောင်ချခံခဲ့ရပြီးနောက်2020ခုနှစ်ဧပြီလ9ရက်နေ့မှာပြန်လွတ်မြောက်လာခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးတာတွေသတင်းဌာနတွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေဟာမီဒီယာတွေရပ်တန့်သွားအောင်ပြားပေးနေတာဖြစ်တယ်လို့လဲသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကသုံးသပ်ပါတယ
်သတင်းဌာနတွေရပ်နာသွားအောင်ဒါဟိုလှုပ်ဆောင်တဲ့ဟာပြားပေးတဲ့ဟာလို့ကျွန်တော်မြင်ပါသတင်းဌာနတွေအခုလည်းတချို့အွန်လိုင်းသတင်းဌာနတွေရပ်သွားတာရှိတယ်ဟိုမောင်ရကြီးစဲဆိုရုံးဝင်စီခံပြီးတဲ့နောက်ရပ်နာဖို့ဆုံးဖြတ်လိုက်တော့နော်နောက်နှစ်ခါလောက်လည်းရှိအောင်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန္ဒပြပွဲတွေမှာသတင်းယူနေစဉ်သတင်းတောက်တွေဖမ်းဆီးခံရတာသူတို့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးတာတွေလုပ်နေတာမှာဖေဖော်ဝါရီလ1ရက်နေ့ကစလို့ဒီနေ့အထိတနင်္ဂနွေလုံးမှာဖမ်းဆီးခြင်းခံရတဲ့သတင်းတောက်80ထက်မနည်းရှိပါတယ်။အဲ့ဒီအထက်ကအယောက်30လောက်ပြန်လွတ်မြောက်လာပေမဲ့အယောက်40ကတော့တမ်းမတော်အချီယိုပြက်စီအောင်ရေးသားပြောဆိုမှုရာဇသက်ကြီးဥပဒေပုံမှ905ကကြီးနဲ့အမှုဖွင့်ကအကျဉ်းထောင်တွင်တဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ။